မြန်မာနိုင်ငံတလောအကြမ်းဖက်မှုတွေကြီးထွားလာနေတဲ့အပေါ်အထူးစိုးရိမ်ကြောင်းနဲ့ပြဿနာကိုဆွေးနွေးညှိနှိုင်းဖြေရှင်းဖို့ကုလသမဂ္ဂလူညွန်ရေးကောင်စီကတိုက်တွန်းလိုက်ပါတယ်။အဖွဲ့ဝင်15နိုင်ငံပါဝင်တဲ့လူညွန်ရေးကောင်စီရဲ့ဗိုလ်ထုနေ့ကြီးညာချက်မှာပဲတိုက်ခိုက်မှုတွေအများဆုံးရပ်ဖို့နဲ့စစ်တပ်ကလည်းအထက်နိုင်ဆုံးထိန်းသိမ်းသိမ်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ချင်းပြည်နယ်ပါဝင်မြန်မာနိုင်ငံဒေသတချို့မှာစစ်တပ်ကအင်အားဖြည့်တင်းပြီးစစ်အာဏာသိမ်းမှုဆန့်ကျင်သူတွေကိုနှိမ်နှင်းမဲ့အလားအလာတွေပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝိုင်းကစိုးရိမ်နေချိန်မှာပဲလူညွန်ရေးကောင်စီရဲ့ထုတ်ပြန်ချက်ထွက်ပေါ်လာတာပါ။ဖေဖော်ဝါရီလ10ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကအခြေအနေတွေပေါ်အထူးစိုးရိမ်တဲ့သဘောထားတွေကိုလူညွန်ရေးကောင်စီဖော်ဝင်နေထပ်မံပြောကြားခဲ့ကြတဲ့အကြောင်းလဲဗြိတိန်နိုင်ငံကမူကြမ်းရေးတင်သွင်းတဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာပြည်သူတွေအကျိုးကိုရှေ့ရှုပြီးတည်မြဲရေးအတွက်ဆွေးနွေးညှိနှိုင်းမှုလဲကုလသမဂ္ဂလူညွန်ရေးကောင်စီရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။